အီရန်နိုင်ငံမှာတော့သမ္မတအသစ်အဖြစ်တက်လာပြီးနောက်ပထမဆုံးအကြိမ်အဖြစ်အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမဲ့အဆိုပြုချက်တစ်ခုကိုကမ္ဘာအင်အားကြီးနိုင်ငံတွေကိုတင်ပြလိုက်ပါတယ်။အမေရိကန်၊ရုရှား၊ပြင်သစ်၊ဗြိတိန်၊ဂျာမနီနဲ့တရုတ်နိုင်ငံတွေကတော့အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးစားနေတယ်ဆိုတာမျိုးမရှိဘူးဆိုတာကိုသက်သေပြဖို့လိုလားနေကြပါတယ်။အီရန်နိုင်ငံဘက်ကတော့နျူကလ িয়ার တန့်စင်တဲ့လုပ်ငန်းတွေကိုရပ်ဆိုင်းဖို့ငင်းဆန်ခဲ့တဲ့အတွက်နိုင်ငံတကာကပိတ်ဆို့တံခတ်ထားတာတွေရှော့ပေါ်လာအောင်ကြိုးစားနေတာဖြစ်ပါတယ်။ဥရောပသမ္မဂ EU ရဲ့နိုင်ငံခြားရေးမူဝါဒအကြီးအကဲကက်သရင်းအက်စတွန်ရဲ့ပြောခွင့်ရှိသူကတော့ဆွေးနွေးမှုတွေလှုပ်ဆောင်နေစေဖြစ်တဲ့အတွက်အစီအစဉ်အသေးစိတ်တွေကိုမပြောနိုင်သေးတဲ့အကြောင်းဒီနေ့မှပဲထုတ်ပြောခဲ့ပါတယ်။ဒါပေမဲ့လည်း P5 Plus 1 လို့ခေါ်တဲ့ကုလသမဂ္ဂလူကြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့ဂျာမနီနိုင်ငံတို့အနေနဲ့စိုးရိမ်မကင်းဖြစ်နေတဲ့ကိစ္စတွေကိုအီရန်ရဲ့အဆိုပြုချက်ကဖြစ်ရှင်းနိုင်မယ်လို့လည်းမျှော်လင့်တဲ့အကြောင်းပြောပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့လည်းကိုပိုင်ဆိုပြီးချက်တရက်ကိုဆွေးနွေးပွဲတွေအစပိုင်းမှာကတည်းကတင်ပြခဲ့တဲ့အကြောင်းလဲသူကပြောသွားခဲ့ပါတယ်ခင်ဗျာ။